မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိအောင်လုပ်သွားမယ်လို့ပြည်ထောင်ရေးဝန်ကြီးသစ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကပြောပါရယ်တရားဥပဒေစိုးမိုးရေးဟာအရေးကြီးတဲ့အတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ကိုလည်းသူကတိုက်တွန်းပါရယ်လေ့လာသူတွေကတော့တရားဥပဒေစိုးမိုးရေးတာဝန်ယူမဲ့သူတွေဟာပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရလက်အောက်မှာရှိဖို့လိုတယ်လို့ထောက်ပြကြပါရယ်ဒီအကြောင်း VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ပါရယ်ရှင်
ဟုတ်ကဲ့ပြည်ထောင်စုဝန်ကြီးအသစ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးစုထွတ်ကိုပြည်ထောင်စုလွှတ်တော်ကဒီလ10ရက်နေ့ကအတည်ပြုပြီး13ရက်နေ့မှာဝန်ကြီးအဖြစ်ပြည်ထောင်စုလွှတ်တော်မှာဂရုသစ္စာပြုခဲ့တာဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးအဖြစ်ဂရုသစ္စာပြုပြီးနောက်မှာဒုတိယဗိုလ်ချုပ်ကြီးစုထွတ်ကတရားဥပဒေစိုးမိုးရေးကိုအဓိကဆောင်ရွက်မှာဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်တရားဥပဒေစိုးမိုးရေးတော့ကွာဒါအဓိကဆိုင်ကုန်ဘူးကွာနော်အဲ့ဒါကိုတို့ကတရားလုံးကတော့ကိုယ်နိုင်ငံမှာတရားဥပဒေစိုးမိုးရေးအဓိကအမှုကြီးရောင်းသူဆောင်ပြီးရမှာ
ဒါအပြင်တရားဥပဒေစိုးမိုးရေးကိုရဲတပ်ဖွဲ့တစ်ခုတည်းကမဆောင်ရွက်နိုင်ပဲပြည်သူတွေရဲ့ပူးပေါင်းမှုပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြခဲ့ပါတယ်
။အမှုဆိုတော့ဒါရှိမှာပဲလေ။အမှုရှိရကိုတို့ကတော့ရအောင်ပေါ်ထွက်အောင်ပေါ့လား။ကိုတော်တော်ခုတည်းကဆိုလို့ရှိရင်ကိုရန်ကုန်မှာဖြစ်သွားတဲ့ပန်းအမှုဆိုလို့ရှိရင်ဒါပေါ်ထွက်နိုင်တာပေါ့။ဒါရဲရဲဆွမ်းဆောင်နိုင်မှုပါပဲ။ရဲဆွမ်းဆောင်နိုင်တယ်လို့ပဲဒီအမှုတစ်ခုဖြစ်လာတယ်ဆိုရင်ရဲတယောက်တည်းလုပ်လို့ရတာမဟုတ်ရဲတစ်ဖွဲ့တည်းလုပ်လို့ရတယ်။ပြည်သူတို့ကဝိုင်းဝန်းကူညီဆောင်ရွက်မှရတယ်။အမှုတစ်ခုဖြစ်တိုင်းအမှုတစ်ခုပေါ်ထုတ်ဖို့ဆိုတာရဲမှာပဲတောင်းဝင်ရှိတယ်။အဲလုံရင်းလုတဲ့ကြောင်တောင်းဝင်ရှိတာ။တို့ပြည်သူလူအားလုံးကဘိုင်းကိုဆောင်ရွက်ကြမှာပေါ်ထုတ်လို့ရတယ
်။ဥပမာအဖြစ်ရန်ကုန်မြို့မြောက်တကုံမြို့နယ် CB ဘဏ်ဓမြတိုက်မှုမှာဘဏ်ဝင်တန်းတွေပူးပေါင်းဆောင်ရွက်မှုကြောင့်ပေါ်ထုတ်နိုင်ခဲ့တာလို့လည်းပြောဆိုပါတယ်။တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့တရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ဆိုရင်ပြည်သူတွေရဲ့ယုံကြည်မှုကိုရရှိဖို့လိုအပ်ပြီးတရားဥပဒေစိုးမိုးရေးအတွက်တာဝန်ယူရမယ့်သူတွေဟာအရွေးချယ်ခံသမ္မတလက်အောက်မှာရှိဖို့လိုတယ်လို့ပြောပါတယ်
။ဒီရဲတပ်ဖွဲ့ကြီးကိုပြည်သူတွေကပူးပေါင်းဆောင်ရွက်ရဲတပ်ဖွဲ့ကြီးဖြစ်အောင်ဆိုလို့ရှိရင်မြန်မာစစ်တရားဝင်ကိုပြေးရမယ်၊ကိုယ်နဲ့ပြည်ရဲကြီးကာကွယ်ရေးဝန်ကြီးတွေဟာဒီရွေးချယ်ခံသမ္မတရဲ့လက်အောက်မှာရှိရမယ်။သူတို့တွေကရဲဘက်ကလူတွေဖြစ်ရမယ်။ပြီးတော့ရဲတပ်ဖွဲ့ကြီးကိုလည်းပဲစစ်တပ်ကလူတွေကိုခေါ်ပြီးတော့ယာတုကြီးကိုပေးနေမယ်စား။အောက်ခြေရဲတွေကနေပဲလက်ကျင်ပင်နှံပစ်ထားတဲ့ရဲပညာတွေလက်ကျင်ပညာပစ်ထားတဲ့ရဲတွေကပဲရဲတပ်ဖွဲ့ကိုထူထောင်မှဖြစ်မယ်။အဲ့လိုကမလုပ်နိုင်သမျှတော့ဗျာဘာထူမှထူပါဦးဗျာ
။မန္တလေးမြို့မှာလူရဲမှုတွေပေါ်များခဲ့တဲ့အချိန်တုန်းကရက်ွက်လုံခြုံရေးအတွက်တက်ဆိုင်ရာအာဏာပိုင်ရဲတပ်ဖွဲ့တွေနဲ့အတူပူးပေါင်းဆောင်ရွက်ခဲ့တဲ့ကိုဖြိုးတန်းစင်ကတော့လက်ရှိအစ်စ်ခန့်အပ်လိုက်တဲ့ပြည်ထောင်ဝန်ကြီးအစ်စ်အနေနဲ့ရာဇဝတ်မှုအများအပြားရဲ့အရင်းမြစ်ဖြစ်တဲ့မိုးရစေဝါနှိမ်နင်းရေးကိုဦးစားပေးဆောင်ရွက်စီလိုကြောင်းပြောပါတယ်။
ကျောင်းကျေးဇူးဆက်ကတရားဥပဒေစိုးမိုးရေးတော့ဒါကိုကောင်းနေတာတော့ဟုတ်ဘူးပေါ့နော်။ဒီလူငယ်တွေကတော့အဓိကတော့ဖြစ်နေတာတော့အဲဒီမူရစီတောင်းပဲဖြစ်တာပဲများတယ်။ဒီမူရစီအနေကိုအဓိကတိုက်ပြပြီးတော့မှဒီတရားဥပဒေစိုးမိုးရေးကိုငြင်းရထပ်ပို့ပြီးတော့တော့တောင်းနိုင်ရလို့ပို့ကောင်းတော့ပေါ့ဗျာ။
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးတွေကိုတမရော်ကာကွယ်ရေးဦးစီးချုပ်ကရွေးချယ်ပြီးပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်နဲ့တမရကခန့်အပ်ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ကာလတွေကရဇဝတ်တရားခံတွေလွတ်မြောက်နေတာဖမ်းဆီးရမိတဲ့မွေးရစည်းဝါးတွေဟာပန်ရှင်မဲ့ဖြစ်နေတာတွေနဲ့နေပြည်တော်ကဗစ်တိုးရီးယားအမှုမှာတရားခံမဖော်ထုတ်နိုင်သေးတာစရတွေကြောင့်ရဲတပ်ဖွဲ့အပေါ်မှာဝေဖန်တာတွေရှိနေခဲ့ပါတယ်။